င်္ဂလာပါရှင်။လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ1ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမသတိမင်းစင်ပါရှင်။ဒီနေ့အစီအစဉ်မှာတိုက်ပွဲတွေချက်ချင်းရပ်ဖို့တရုတ်တတိပေးချက်ကို NUCC ပြင်းထန်စွာရှုံချလိုက်တဲ့သတင်းအပအဝင်နောက်ဆုံးရသတင်းလေးနဲ့သတင်းဆောင်မတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့သတင်းလေးကိုအရင်ဆုံးတင်ပြပါမယ်ရှင်။တန်အမျိုးသားလူမျိုးရေးတက်မတော် TNL ကိုတိုက်ပွဲတွေချက်ချင်းရက်ဖို့တရုတ်ဘက်ကသတိပေးစာပို့တာဟာမြန်မာပြည်သူတွေရဲ့အချုပ်အခြာအာဏာကိုချင်းချောက်စော်ကားမှုဖြစ်တာကြောင့်ပြင်းထန်စွာရှုံချကြောင်းနဲ့ဒီတောင်းဆိုချက်ကိုပြန်လည်ရုပ်သိမ်းပေးဖို့အမျိုးသားညီညွတ်ရေးအတိုင်းအမြင်ကောင်စီ NUCC ကဩဂုတ်လ31ရက်ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာတိုင်းနိုင်ငံလုံးကိုဖြစ်စေလူမျိုးတစ်မျိုးပြည်နယ်နယ်မြေဒေသတစ်ခုကိုဖြစ်စေဘယ်တိုင်းတစ်ပါးနိုင်ငံကမှနိုင်ငံရေးစီရေးအရာချင်းချောက်အချက်ကင်ကန့်သက်ပိတ်ပင်ဟန်တားတာတွေလုပ်ခွင့်မရှိဘူးလို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာပြည်သူတွေဟာငြိမ်းချမ်းရေးဖွံ့ဖြိုးရေးတွေအပြင်အိမ်နီးချင်းနိုင်ငံတွေနဲ့ချစ်ကြည်ရင်းနှီးမှုကိုအထူးတန်ဖိုးထားလိုလားသူတွေဖြစ်ပြီးဆက်အနာရှင်တွေရဲ့ရက်ဆက်ကြမ်းကြုတ်မှုတွေမတရားဖိနှိပ်မှုတွေကြောင့်မလွဲမရှောင်သာပဲတော်လှန်ရေးဆင်နွှဲနေရတာဖြစ်တယ်လို့ NUCC ကဆိုပါတယ်ရှင်ဆရာနာသိမှုကြောင့်ဖြစ်ပေါ်လာတဲ့မြန်မာနိုင်ငံရေးပြဿနာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုမရှိပဲပြေလည်အောင်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ NLD ပါတီကဩဂုတ်လ31ရက်စွဲနဲ့ထုတ်ပြန်ပါတယ်ဩဂုတ်လ31ရက်က NLD ဒုတိယဗဟိုကော်မတီအွန်လိုင်းအစည်းအဝေးဆုံးဖြတ်ချက်တွေထုတ်ပြန်ကြမှာဖော်ပြထားတာပါမတရားဖန်ဆီးခံထားရတဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးချင်းချက်မရှိအ мян ဆုံးလွတ်မြောက်ရေးကိုဒီမျိုးစုံသုံးပြီးဆောင်ရွက်ဖို့နဲ့စစ်ကောင်စီရဲ့အတုအယောင်ရွေးကောက်ပွဲကိုပူးပေါင်းဆောင်ရွက်တာမလုပ်ဘဲအတိမတ်မပြုဖို့လည်း NLD ကထုတ်ပြန်ပါတယ်။လာမယ့်စက်တင်ဘာ4ရက်ကနေ9ရက်နေ့အထိလာအိုနိုင်ငံ VN ကျင်းမှာကျင်းပမဲ့21ချိန်မြောက်အာဆီယံကာကွယ်ရေးဦးစီးချုပ်များအစည်းအဝေးမှာစစ်ကောင်စီကိုယ်စားလှယ်တွေတက်ရောက်ခွင့်ကိုပိတ်ပင်ပေးဖို့အရက်ဖက်အဖွဲ215ဖွဲ့ကအာဆီယံကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုလိုက်ပါတယ်။မြန်မာပြည်သူလူထုကိုကိုစားပြုတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာတက်ရောက်ခွင့်ပြုဖို့ဒီဖွဲ့တွေကတောင်းဆိုထားပါတယ်။အာဆီယံအနေနဲ့မြန်မာနိုင်ငံကိုတရားမဝင်သိမ်းပိုက်ထားတဲ့စစ်ကောင်စီကိုယ်စားလှယ်တွေကိုနောက်လာမဲ့ AMMTC အစည်းအဝေးတွေအားလုံးကနေပိတ်ပင်ပေးဖို့နဲ့ဒီလိုမှမလုပ်ရင်ဒီအစည်းအဝေးတွေကိုတပိတ်မှောက်သွားမှာဖြစ်တယ်လို့ဆိုပါတယ်။အနာသိန်းကာလ3နှစ်ခွဲအတွင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ပေါင်း2182ဦးနဲ့လွှတ်တော်ကိုယ်စားလှယ်145ဦးဖမ်းဆီးခံခဲ့ရတယ်လို့လူ့အခွင့်အရေးမှတ်တမ်းကောက်ယူရေးအဖွဲ့ HRDT NLD ရဲ့ဩဂုတ်လ31ရက်ထုတ်အစီရင်ခံစာမှာဖော်ပြပါရယ်အဖမ်းခံရသူတွေရဲ့လက်ရှိအချိန်ထိပါတီဝင်နဲ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း890ပြန်လည်လွတ်မြောက်လာပြီးဖြစ်ပေမဲ့ပါတီဝင်1500နီးပါးနဲ့လွှတ်တော်ကိုယ်စားလှယ်58ယောက်ဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရစေလို့ဆိုပါရယ်စစ်ကောင်စီတက်တဲ့လက်အောက်ခံအဖွဲ့အစည်းတွေကြောင့်ဩဂုတ်လတလအတွင်းလူပေါင်း88ယောက်သေဆုံးခဲ့ပြီးအဲ့ဒီထဲမှာစစ်ကောင်စီတက်ရဲ့လက်နက်ကြီးကြောင့်45ယောက်သေဆုံးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင် AAPP ကထုတ်ပြန်ပါတယ်။သေဆုံးသူတွေထဲမှာ18နှစ်အောက်ကလေး12ယောက်60နှစ်အထက်15ယောက်ပါဝင်ပြီးစကိုင်းတိုင်းမှာအရက်သားသေဆုံးမှုအများဆုံးဖြစ်တယ်လို့ AAPP ကဖော်ပြပါတယ်။မြန်မာအပါဝင်အာရှ၊အာဖရိက၊အမေရိကနဲ့အရှေ့အလယ်ပိုင်းစုစုပေါင်း10နိုင်ငံကအရေးပေါ်အခြေအနေတွေအတွက်အရေးပေါ်ရန်ပုံငွေအဖြစ်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်တရာပေးရလိုက်ပါတယ်။မြန်မာနိုင်ငံကဒေါ်လာ12တန်းရရှိမှာဖြစ်ပါတယ်။ဒီရန်ပုံငွေနဲ့ရာသီဥတုတန်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့နိုင်ငံတွေမှာလူသားချင်းစာနာမှုအကူအညီတွေပေးရနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဝါပြည်နယ်တောင်ပိုင်းကနေပြည်ပမှာတွားရောက်အလုပ်လုပ်ကင်နေတဲ့အမျိုးသားတွေအများဆုံးနေရပြန်ပြီးစစ်မှုထမ်းစီရင်ပေးဖို့ဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ကဩဂုတ်30ရက်စွဲနဲ့စာထုတ်လိုက်ပါတယ်။လာအိုနိုင်ငံမှာတွားရောက်အလုပ်လုပ်ကင်နေတဲ့ဝါပြည်နဲ့တောင်ပိုင်းကအမျိုးသားတွေအနေနဲ့ဩဂုတ်လ31ရက်ကနေစက်တင်ဘာလ9ရက်နေ့အတွင်းသက်ဆိုင်ရာဌာနတွေစီစစ်မှုထမ်းစီရင်ပေးကြဖို့နဲ့တက်မတ်ရက်အတွင်းစီရင်ပေးဖို့ပြက်ကွက်ရင်ဖမ်းဆီးအရေးယူခံရမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဝါပြည်နယ်မှာနေထိုင်သူတွေဟာတအိမ်မှာတယောက်နှုံးနဲ့စစ်မှုထမ်းရမယ်ဆိုပြီးပြဋ္ဌာန်းထားပါတယ်ရှင်။ရခိုင်ပြည်နယ်ရဲ့နယ်မြေတဝက်ကျော်ကိုအေအေကသိမ်းပိုက်ထားပြီးတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်9သိန်းခွဲနီးပါးနေရက်စွန့်ခွာထွက်ပြေးနေရတဲ့အကြောင်းမတ်ထထအိန္ဒြာအောင်ပြောပြမှာပါရှင်
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့အာရခတပ်တော်အေအေတို့တိုက်ပွဲဖြစ်နေတာ10လနီးပါးရှိလာပါပြီ။ဒီကာလအတွင်းရခိုင်ပြည်နယ်ရဲ့မြို့နယ်18မြို့နယ်တွေက9မြို့နယ်မြို့နယ်ခွဲ4ခုနဲ့ ချင်းပြည်နယ်ပလဝမြို့နယ်ကအေးကတင်ပိုက်ထားပါတယ်။တင်ပိုက်ထားတဲ့မြို့နယ်တွေကတော့မင်းပြားညီဘုံညောက်ဦးကြောက်တော်ပောက်တော်ပုံနာကျုံဘူးသီးတောင်ရသေတောင်ရံပြင်းနဲ့မြို့နယ်ခွဲ၄ခုဖြစ်တဲ့တောင်ပြိုလက်ဝဲမအီကန်းထောင်ကြီးနဲ့ကျင့်တလီတို့ဖြစ်ပါတယ်။မောင်တော်နဲ့တန်တွဲမြို့နယ်တွေမှာစစ်ကောင်စီတပ်စခန်းတစ်ခုစီသာကျန်တော့ပြီးတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။တန်တွဲမြို့ကမောင်ရွှေလေးရေတပ်စခန်းနဲ့မောင်တော်မြို့ကအမှတ်ငါးနေကြားဆောင်စခန်းတွေမှာပါမောင်တော်မှာအောက်လ၄ရက်နေ့ကစလို့တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်ဟာအထက်မြင့်အစာအုံတွေနေအိမ်တွေနဲ့စတင်ကြောင်းတွေကိုစစ်စခန်းအဖြစ်အသုံးပြုနေတယ်လို့ AA ကထုတ်ပြန်ပါတယ်။တန်တွဲမြို့နယ်မှာစစ်ကောင်စီတပ်ရင်းနှစ်ခုအပါအဝင်တန်တွဲမြို့၄စိမ့်နဲ့ငပလီဟိုတယ်စုံတွေကို AA ကသိမ်းပိုက်ထားပြီးနောက်ဆုံးလက်ချက်ဖြစ်တဲ့မောင်ရွှေလေးရေတပ်စခန်းကိုထိုးစစ်ဆင်တိုက်ခိုက်နေပါတယ်။ကွာမြို့နယ်မှာလည်း AA ရဲ့ထိုးစစ်ကြောင့်စစ်ကောင်စီအုပ်ချုပ်ရေးရန်တရာတွေရပ်တန့်သွားပြီလို့မျိုးကတယောက်ကပြောပါတယ်စစ်တွေတောင်ကုတ်ကြောက်ဖြူနဲ့အမ်းမြူနယ်တွေမှာတိုက်ပွဲမဖြစ်သေးပေမဲ့တိုက်ပွဲဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတယောက်ကပြောပါတယ်ဩဂုတ်လ9ရက်နေ့ကစစ်ကောင်စီတပ်နဲ့အေအေတိုက်ပွဲကြောင့်မောင်နှောဒေသခံတွေနှက်မြစ်ကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားနေချိန်မှာရိုဟင်ဂျာအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေတိုက်ခိုက်ခံရပြီးရာနဲ့ချီတည်ဆုံးခဲ့ပါတယ်အသက်ရှင်ကျန်သူတွေနဲ့မျက်မြင်သက်သေတွေရဲ့ပြောပြချက်အရဒရုန်းဘုံတွေအမြောက်တွေလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်လို့ပြောပါတယ်။အာရခတတော် AA ကတော့အဲ့ဒီနေ့ကပစ်ခတ်မှုတွေဟာ AA နဲ့မသက်ဆိုင်ရာဩဂုတ်လ21ရက်နေ့မှာအစီရင်ခံစာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာစစ်ဘေးရှောင်ဦးရေခန့်မှန်းခြေ9သိန်းခွဲနီးပါးရှိနေပြီးအဲ့ဒီထက်ပိုပြီးလဲများနိုင်တယ်လို့စစ်ဘေးရှောင်တွေကိုကူညီနေသူတွေကပြောပါတယ်။မိုးရင်ကာလဖြစ်ပြီးလမ်းဘက်ဆက်သွယ်ရေးဖြတ်တောက်ခံထားတာကြောင့်လဲအကူအညီတွေလိုအပ်နေကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တော်တော်များများကိုအေအေကထိန်းချုပ်လိုက်ပေမဲ့စစ်ကောင်စီရဲ့လေကြောင်းရံကိုကြောက်ရတာကြောင့်စစ်ဘေးရှောင်ပြည်သူတွေအခုအချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။ဩဂုတ်လဇန်ပိုင်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရေကြီးရတဲ့အတွက်စစ်ဘေးရှောင်ရင်ရေဘေးဒုက္ခကိုပါရင်ဆိုင်ခဲ့ကြရပါတယ်ရှင်
။ဆေးရနာရှင်ကိုတော်လှန်ဖို့အတွက် PDF ရဲဘော်အဖြစ်ရှေ့တန်းမှာတိုက်ပွဲဝင်ရင်းကနေမိုင်းမတော်တဆဖြစ်လို့ကိုပါဘူးရဲ့ဘယ်ဘက်လက်ဆုံးရှုံးခဲ့ရပါတယ်။ဘဝကိုအရှုံးမပေးဘဲမြမယူရမုံတွေရောင်းချပြီးမဲဆောက်မျိုးကမြမအတိုင်းဝိုင်းကြမှာနာမည်ရနေတဲ့သူဖြစ်ပါတယ်။ကိုရဲစီသူကတင်ပြမှာပါရှင်
။ထိုင်းမြမနေဆက်မဲဆောက်မျိုးမှာမြမယူရမုံတွေကိုရောင်းချရင်နာမည်တစ်လုံးရနေသူကတော့အသက်38နှစ်ရှိပြီဖြစ်တဲ့ကိုပါဘူးလို့ခေါ်တဲ့ကိုတရားဖြစ်ပါတယ်။သူဟာ PDF ရဲဘော်တယောက်ဖြစ်ခဲ့ပြီးရင်ပြင်းတဲ့ကရှေ့တန်းတနေရာမှာမိုင်းမတော်တဆဖြစ်ခဲ့လို့ဘဲဘက်လက်တစ်ဖက်ဆုံးရှုံးခဲ့ရတာပါမိုင်းထိပြီးတဲ့နောက်မဲဆောက်မြို့ပေါ်မှာတနေ့နှီးပါနေထိုင်ရင်ရေရှည်မှာစောင့်ဝင်နေရေးဖြစ်ရှိနိုင်မှုသူ့တပည့်ရဲဘော်6ယောက်တို့နဲ့အတူအုံတို့တာကူပြင်ငချိတ်ပြင်ဒူးရင်ပြင်ဒူးရင်ငချိတ်ပြင်ချီစ်အာလူစနွဲမကင်ချီစ်ငပြောစနွဲမကင်မုံလာဥလီစနွဲမကင်စတဲ့မုတ်တွေကိုအရသာကောင်းကောင်းနဲ့တီထွင်ပြီးတော့လုံရောက်နေသူပါအဲ့ဒီမုတ်တွေစတင်လုံရောက်ချိန်ကလေးကမဲဆောက်မြို့ပေါ်မှာရှိတဲ့မြမအတိုင်းဝိုင်းတွေရဲ့အားပေးမှုတွေကြောင်းနာမည်ရလာခဲ့တာလို့ကုပါဘူးကဆိုပါတယ်
။ဟိုဒီလိုလုပ်ငန်းလုပ်မယ်ဆိုရင်အရင်ကြီးအများကြီးလိုတယ်။အဲ့တော့ကျွန်တော်တို့တခါလေးကြောက်လဲအဲ့လိုချီးငါးပြီးတော့လုံလိုက်အဲ့လိုမျိုးဟိုတခါလေးအိမ်ကပေးတဲ့ဟာလဲဟိုကြာလာတော့ကွာအေးဒီမြမငွေစည်းနဲ့ကလည်းလုံလုံကြီးချီနေပုံဖြစ်တယ်။အခုအဲ့တော့ဒီမှာလဲအဲ့အတူနေတဲ့ကလေးတွေကလည်းအိမ်ကပြန်တောင်းတုံးအဲ့လိုမျိုးဖြစ်ရတဲ့ခါကျတော့နောက်ပိုင်းကျတော့စားဝင်နေရေးလေးအဆင်ပြေအောင်တခုတော့ငါတို့စုပြီးလုပ်ကြမယ်။ကွာအစားသမားဆိုတော့အဲဒါလေးဆန်းလုပ်ပြီးစားကြည့်မယ်စားကြည့်အိုကေတယ
်ရန်ကုန်မြို့ဇာတိဖြစ်ပြီး2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်လို့လမ်းပေါ်ထွက်ဆန္ဒပြခဲ့ရင်းကနေစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်ခဲ့သူဖြစ်ပါတယ
်ကျွန်တော်ကတော့ဟိုဇော်ကြီးရဲကဒီလက်နက်ကင်လမ်းစဉ်ကိုကျွန်တော်ရွေးချယ်လိုက်တဲ့အချိန်မှာကျွန်တော်တို့ကအဲ90ရာခိုင်နှုန်းလောက်ကတည်မယ်တည်အသက်ရှင်ဖို့မလွယ်ဘူးပေါ့အဲကျန်တဲ့ဟိုဒီကြံကောင်းထောက်မှပြီးတန်းပါဆန်ပါအကြည့်တဲ့အရာလည်းရှိတယ်။ကုကုပေါ့ဟိုအသက်ဘာမှမဖြစ်ပဲလေအဲဟိုအသက်ရှင်ဟိုအကြံအိထားရရှိမှာအဲ
2022ခုနှစ်9လပိုင်းအချိန်လောက်ကကင်းပြည်နယ်ရှီတန်းတနေရမှာမိုင်းမတော်တဆဖြစ်ရင်ဘဲဘဲလက်ထပ်ဖက်ဆုံးရှုံးခဲ့ရတာပါ။သူ့လိုပဲဒေါ်လန်ရေးမှာကိုလက်အင်ကာတခုခုဆုံးရှုံးခဲ့သူတွေစိတ်သက်မကြပဲဘဝကိုဆက်လက်ရှင်သန်နိုင်မဲ့နည်းလမ်းတွေရှာကြံတဲ့နယ်လို့သူကတိုက်တွန်းပါတယ
်။ဟိုစိတ်သက်ကြနေတဲ့ရဲဘော်တွေလည်းအဲ့လိုပေါ့ကျွန်တော်ကိုကြည့်ပြီးတော့အာဟိုကျွန်တော်တို့ဘာကောင်းမှမဟုတ်ဘူးလေတလားဘာကောင်းမှဘာမှမတတ်ပဲနဲ့ထားလောက်တာဆိုမှအဲ့တော့အဲ့လိုမျိုးသူတို့လုံးချင်တဲ့ဟာတွေပါရှိရင်အဲ့လိုမျိုးပေါ်တိုင်ပင်လို့ရတယ်သူနေလို့ရတယ်သူတို့ဘာဝါနာပါလဲ ဟိုနောက်ဆုံးအဲကွန်ပျူတာ graphic တော့အဲ့လိုပေါ့တချို့တို့လည်းကို6ပြည့်နေပြီလက်တီပါတုံးရသေးတယ်ဆိုရင်ဘာတုံးရကွန်ပျူတာပိုင်းတုံးရမလားအဲနောက်ဆုံးကအဲကျွန်တော်အသည့်တွေတဲ့မှာအဲ့လိုပေါ့ဒီ widget ပေါ့ဟိုနေပြီးတော့ဟင်းချက်ရောင်းနေလို့ရှိတယ်အဲဒါမဲ့အတူကနေပြီးရနေ recommend ပြီးရပေါ့တမအဲ comment ပြီးတယ်အဲအဲ့လိုဘာလို့ဘာလဲအဲအဲ့တော့အဲ့လိုမျိုးလူတွေကလည်းကျွန်တော်ရစိတ်ကွန်ပါပဲ
အခုဆိုရင်ကိုပါပူရဲ့မှုတွေဟာထိုင်းနိုင်ငံတဲကချင်းမိုင်ဘန်ကောက်စတဲ့မြို့တွေအထိပို့နိုင်ပြီဖြစ်တယ်လို့နောက်ပိုင်းထိုင်းလူမျိုးတွေကပါအရသာကောင်းတယ်ဆိုပြီးအော်ဒါမှားတာတွေပို့တိုးလို့ရနေပြီလို့လည်းပြောပါတယ်ကိုပါပူကတော့သူ့ကိုနမူနာကြည့်ပြီးစိတ်တက်ကြနေတဲ့ရဲဘော်တွေကိုစိတ်ခွန်အားတွေရစေချင်တယ်လို့ဆိုပါတယ်ဆရာနာရှင်ကိုတော်လိုင်းရင်လက်တစ်ဖက်ဆုံးရှုံးခံလိုက်ရပြီမဲ့မုတ်လို့ရင်းကနေရလာတဲ့အချိုးမြတ်တွေတဲကတော်လိုင်းရေးအတွက်ထောက်ပံ့ပေးနေတယ်လို့ကိုပါဘူးကဆိုပါတယ်တော်လိုင်းရေးကြီးပြီးဆုံးတော့မဲ့လမ်းစာမြင်နေရပြီဖြစ်လို့ကိုပါဘူးရဲ့ရင်ထဲကဆရာနာရှင်အမြင့်ပြတ်ရေးဆိုတဲ့ဆန္ဒတွေအကောင့်ထဲပေါ်လာပြီးမို့ဝမ်းသာနေသလိုတော်လိုင်းရေးအမြန်ပြီးဆုံးဖို့ကိုလည်းသူ့အနေနဲ့လက်ရှိထောက်ပံ့ကူညီမှုတွေလှုပ်ဆောင်ပေးနေစေဖြစ်ပါလိမ့်ခင်ဗျာ
အခုတော့ရခိုင်တိုင်းဒေသဘာသာအစီအစဉ်ကိုထုတ်လင်းပါမယ်မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်ဆာလီဇော့မိုထားပါရှင်ပါအာရိဗျခိုင်ဘာသာစကားနဲ့ကွန်ဆိုပါရဲဒေတာဘက်ထင်ပါလေရခိုင်ပင်နယ်တောင်းကထူခါရဲတတောင်ခိုင်ချင်းဒီကိုတောင်းပါပြီလာပေါ်ခိုင်ပါရဲ
ရခိုင်ပင်နယ်ပုံနာဂျွန်မရူနေကစိုက်ပွဲဆောင်စခန်းတချို့မှာရာနေရှိရဒုက္ခတိတိရီဗာရော့ကဖိုင်နေခဲ့ပါရဲပုံနာဂျွန်မရူနေအထမရလေစိုက်ဆောင်စခန်းမှာလူခန်းအိုက်စီကျော်ပဲနေလာစခန်းကလူတရာဝန်းကျော်လောက်မှာဖိုက်ပွားနေခဲ့ကြပါခေတ္တကိုအနေရရရဲ့အနေရောင်အရိကအဖူတီတွေးရမလားတကိုရီသင်ရှောမုံတို့လွယ်တဲ့တောင်းသုံးရီနဲ့ပေါင်းကြမသင်ရှောမုံဒီကောင်ဖရိုက်တီလို့ယူဆရာကောင်ပဲ့နေလာရာသားတယောက်ကပြော့ပါတယ်ရေးတာလေးဖေးသာခါခေဒီကောင်စီကူသားမုံမလုံးနိုင်ကတဲ့ပိုင်စီဝါကူညီထောက်ပဲ့မှုတီလည်းမဟင်းတလို့နေပါနေရလို့စိုက်ပေးဆောင်ကပြော့ပါတယ်ပဲ့နေလာစိုက်ပေးဆောင်စခက်မှာစိုက်ဆောင်2000ကျော်ခိုးလို့နေခဲ့ပါလားအထမရလေးစခက်မှာလူကိုရာဝင်းကြောင်နေထိုင်ခဲ့ကြပါရခိုင်ဒေသခံ40ကျော်ကိုအေအေနဲ့စာဆက်တီဆိုပနာအရေယူဖို့လို့ရခိုင်ပြည်နယ်စိုက်ကောင်စီကဩဂတ်စ်လ29ရက်နေ့က Facebook လူမှုကောင်ရာကနေကြေညာခဲ့ပါတယ်။ကြေညာထားရှာရာဒေသခံ40တယောက်ပါဝင်မလာရောင်းအထက်မှာရခိုင်တရုံးထောက်2ယောက်တာကွာလှုပ်ရှားသူတချို့ကြောင်းသားတယ်မကအဖွဲ့ဝင်တွေနဲ့သင်္ကာတော်ဒီရဲသားတီပါဝင်စော်တွေ့ရပါတယ်။သူတို့တိစောအာရခတ်တက်တော်အေအေနဲ့ပူပေါင်းနေသူတီရောင်းလာအောင်ခန့်အဖွဲ့ဝင်တီ Playground Space ထားပါတယ်။ရောင်းဘရောင်းအစူရာဂျန်ဒရာပြပရာစီဖို့နိုင်ငံတော်တင်ဂရီအေရှန်ရီကိုပြပရာစီကနဲ့ပရီသူတီထူကအကောက်ထရာဖရိုက်ပေါ်ဇီဖို့ရီဝေသူတီဖရိုက်ကောင်ဆွေဆွေထားပါတယ
်အတော့ကန်တာအပြီးမှာသောက်ပွားစီကင်ကိုကုမမကတောင်းစားပြီးလာဖို့ဖိုက်ပါတယ
်ရခိုင်ပြည်နယ်မောင်တော်မြို့ဆိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အနေဆက်ဆုံးမှာဟိန်းနေရမြန်မာနိုင်ငံနေဇမ်ရတို့ဖိုက်ပါတယ်နေဇမ်ရဖိုက်တဲ့လျောက်နိုင်ငံကကုံသွေးကုသင်းမှုမှာရီပါအရာရောက်တဲ့မြို့ပါရမလို့ကိုစိုက်ကောင်စီကနေခါဆောင်စီမင်းအထက်ထက်မှာလုံခရိုးတဲစခန့်ပေါင်းများစွာနဲ့လုံခရိုးယူထားပါတယ်2023ခုနှစ်နိုဝင်ဘာ13ရက်နေ့မှာတော့ရှမ်ပရင်နဲ့မရောက်ပိုင်းကနေစတင်လာတယ်။တိုင်းသူညာနှိုက်ခွန်စိုက်ဆောင်ရင်းနဲ့တူအာရခတ်တက်တော်အေအေကအငူမော်ကန်ကနေခါဆောင်စခန့်တီကိုစတင်တိုက်ခိုက်ခဲ့ပါတယ်။မောင်တော်နေသားနဲ့တစားတိဟင်းနေတဲ့အငူမော်တစ်ယောက်ကစခန့်တီကိုတခုပြီးတခုတိမ့်ပိုက်ခါပြီးနောက်မှာတော့မောင်တော်မျိုးကိုလာရာဘေးပဲ့တွေကစခန့်တီကိုထိုးစိုက်ဆောင်တိုက်ခိုက်ခဲ့ပါတယ်။ဘိခရရဲ့သုံးလာတော့မှာမောင်တော်ပက်ပက်လေးကဘူးသီးတောင်ရသေးတောင်နဲ့ဘင်္ဂလားဒေ့ရှ်နေဇက်တစ်ယောက်ကစခန့်တီကိုသိမ့်ပိုင်နိုင်ခါရီလို့အေအေကကြေညာထားပါတယ်။ဩဂတ်စ်လ၄ရက်နေ့မှာတော့မောင်တော်မရိုသိန်းတိုက်ပွဲကိုစတင်ခါရီလို့အေအေကဩဂတ်စ်20ခေါင်းနေ့မှာထုတ်ပြန်ပါတယ်။တစားတိမှာပဲတိုက်ခိုက်တဲ့နင်ကနေမလားမရိုတော့ကခံစိုက်ပြောင်းထားတယ်။စိုက်ကောင်စီတေဖွဲ့ဝင်တွေနဲ့အတူ ARSA RSO ARA ရောပိုင်စိုက်ကောင်စီပေါ်တဲ့ပြီးထားတဲ့မစ္စလွန်လာနာကန်တတိတက်စကန်တီကိုတခုပြီးတခုသိမ့်ပိုင်နိုင်ခါရီပိုင်အလောက်တရာကျော်ကိုမရင်မရုတ်သုံးကရခါဗနာသော်ဘရီနေစုပြီးတော့လိုင်းနဲ့ရှောလောနေကောက်ဗီဒီယိုဖိုင်နဲ့တကွာသတော်ထုတ်ပြန်ပါတယ်။အေအေကတော့မကရခေါင်အရှိန်တော့မှမောင်တော်တမလို့လုံးကိုထိန်းချုပ်နိုင်ဖို့လို့ယုံကြည်နေပါ။စိုက်ကောင်စီကလည်းတခုတည်းအကြံဟင်းနေပြီးနာခခငါမချရှုံဖို့တော့လီဂရောင်းကနေအပရန့်တင်ခုခွင့်နေကောက်ဒီသခင်ဒီဘက်ကနေသိရပါတယ
်။အရေးပြခိုင်ပါသားစိုက်ကိုစောင်းမြနာဆောင်ပြခါကလေးတော်တာချံပြလောင်းဆောင်းလဲချက်မိခဲ့ပါစီ။ကျေးဇူးတော်ပါတယ်။ကျွန်တော်ကတော့အောက်တူပါ
RFA ရဲ့စီစဉ်တွေကိုဒီမှာပဲရန်သားပါစေမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်